သမဂ္ဂအဖွဲ့စည်းပေးထားတဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်ရဲ့ရခိုင်ခီးစဉ်ဒီကနေ့စတင်လိုက်ပါပြီ။ရခိုင်ပြည်နယ်မောင်နှုတ်ကိုတွားရောက်ကြမဲ့ဒီစုံစမ်းရေးကော်မရှင်အနေနဲ့ရခိုင်ခီးစဉ်အတွင်းနှစ်ဖက်အတိုင်းဝန်းအပြင်ရခိုင်ဒေသခံတွေ၊ထန်းဒီတိုင်းသားနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့ကိုလည်းပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကအကြံပြုတိုက်တွန်းပါတယ်။ကုလနဲ့နိုင်ငံတကာဘက်ကရခိုင်မြောက်ပိုင်းအစီရင်ခံစာထွက်ပေါ်နေချိန်မှာပဲအခုလိုအစိုးရဖွဲ့စည်းပေးတဲ့ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုအပေါ်မှာတော့စောင့်ကြည့်ရမှာဖြစ်တယ်လို့ရခိုင်အကဲခတ်တွေကသုံးသပ်ပါတယ်။မတ်စုမွန်ကအသေးစိတ်ကိုတင်ပြမှာပါ။
ရခိုင်မြောက်ပိုင်းက ARS အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းမြမအစိုးရတပ်တွေနဲ့လုံခြုံရေးတပ်တွေဘက်ကနယ်မြေရှင်းလင်းရေးလုပ်တဲ့အခါမှာလူခွေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့ဆိုပြီးကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာရဲ့ဆွတ်ဆွဲမှုဖိအားတွေများလာချိန်မှာပဲရခိုင်လူခွေးချိုးဖောက်မှုဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးနိုင်မှုဆိုပြီးပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကဖိလစ်ပိုင်နိုင်ငံကဒုနိုင်ငံသားရေးဝန်ကြီးဟောင်းတာမတ်ကြီးရိုဆာရီယိုမနာလိုဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုနိုင်ငံတော်သမ္မတကဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးတလကြာမြင့်ချိန်ဒီကနေ့ဩဂုတ်လ31ရက်နေ့မှာတော့အဲ့ဒီကော်မရှင်ရဲ့ပထမဦးဆုံးအကြိမ်ရခိုင်ပြည်နယ်ခီးစဉ်စတင်လိုက်ပြီးဖြစ်ပါတယ်ကော်မရှင်အဖွဲ့ဟာပထမဦးဆုံးရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်နောက်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေလိုက်ပါပြီးတော့ရခိုင်ပြည်နယ်မောင်တော်ဘက်ကိုခီးဆက်နေကြတာဖြစ်ပြီးမောင်တော်ဒေသတွေကဒုက္ခသည်စခန်းတွေမွတ်စလင်ကျေးရွာတွေနဲ့ဒေသခံတွေကိုတွားရောက်တွေ့ဆုံမှုရှိနေပါတယ်အခုလိုမျိုးအစိုးရကဖွဲ့စည်းပေးလိုက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ရခိုင်ခီးစဉ်အပေါ်မှာတော့ရခိုင်ပြည်နယ်လွတ်တော်ကလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းသားစိန်ကကော်မရှင်အနေနဲ့အမှန်တကယ်ဖြစ်ပျက်ခဲ့တဲ့ရခိုင်ပြည်နယ်ရဲ့ဖြစ်စဉ်ဒေတာရင်းအခြေအနေနဲ့အနေအထားတွေကိုသိရှိစုံစမ်းနိုင်မှုဆိုရင်တော့ရခိုင်ပြည်နယ်တွင်းကလူထုကတင်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးသင့်တယ်လို့အကြံပြုပါရစေ။
ကျွန်တော်တို့ဒီရခိုင်အရေးကိစ္စအတွက်ပေါ့နော်အဓိကရခိုင်လူထုကိုကိုယ်စားပြုတာကကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေပါအရေးကြီးတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေနဲ့ရခိုင်ကိုခုဆင်းလာတဲ့ဒီကော်မရှင်အနေနဲ့တော့ရခိုင်ပြည်သူလူထုနဲ့အနည်းစားဆုံးဖြစ်တဲ့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေနဲ့တော့ပြည့်စုံတယ်လို့ထင်ပါတယ်။အသက်စကားကိုပဲအခြေခံရောမရဘူး။ဘာလို့လဲဆိုတော့ဒီရခိုင်ပြည်သူလူထုဖက်ကအနန္တကေဒီမောင်တော်ဒေသမှာဖြစ်ပျက်နေတဲ့အခြေပြက်တွေပြီးတော့အမှန်တကယ်ခံစားနေရတဲ့ရခိုင်လူထုဖက်ရဲ့အသံကိုလည်းနားထောင်ခဲ့မယ်လို့ပဲမြင်ပါတယ်
ရခိုင်ပြည်နယ်ရဲ့အရေးဟာရေရှည်ဖြည့်ရှင်ရမယ့်တိမ်မွေ့နနဲ့တဲ့ကိစ္စရဖြစ်တယ်လို့နှစ်ဖက်လူမှုအတိုင်းဝိုင်းကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်ရမယ့်အနေအထားပေါ်မှာတော့ရခိုင်ကော်မရှင်အနေနဲ့ဒီဒေသတွင်းကပြဿနာတွေကိုအမှန်တကယ်သိရှိနိုင်မှုဆိုရင်အချိန်ယူလေ့လာရမှာဖြစ်တယ်လို့မွတ်စလင်ရခိုင်တိုင်းရင်းသားတွေအပြင်ဌာနေတိုင်းရင်းသားတွေနဲ့ပါတွေ့ဆုံမေးမြန်းသင့်တယ်လို့လည်းကမန်မျိုးသားတွတ်တက်ရေးပါတီရဲ့ဗဟိုကော်မတီဝင်ဦးတင်ဝေကလည်းတိုက်တွန်းပါတယ
်ဆက်ဆံရာဒီဘက်ကဟိုမွတ်စလင်အတိုင်းဝိုင်းကိုလည်းလေ့လာဖို့လိုတယ်လို့ကျွန်တော်ဒီဘက်ကခိုင်ပိုင်တိုင်းရင်းသားမျိုးနွယ်စုတွေလည်းသိလာဖို့လိုပါတယ်ဒါနှစ်ဖက်အဖွဲ့အစည်းနေရာမှာမိခင်လေးထိုက်တဲ့လူတွေအကုန်လုံးကဒါစုံစမ်းမှတကယ်ဖြစ်ပျက်တည်းရဲ့အနေအထားကိုသိရမှာပါတရားဥပဒေစိုးမိုးဖို့လိုရဲပြီးတော့နောက်တစ်ခါဖွင့်နေတဲ့နှစ်ခုပြားမှာရုပ်တည်မှုတည်ဆောက်ဖို့လိုပါပေါ့ပြီးတော့မှဒီကျေဒုက္ခတွေတွေလာနေဖို့အတွက်လုံလောက်တဲ့အချင်းချင်းဟိုနေရာထိုင်ခြင်းဟိုအေးကြောက်ရတဲ့အလို့ကိုင်းဒါတွေလည်းကျွန်တော်တို့ဖန်တီးပေးဖို့လိုပါတယ်ကြာ။လောက်ကိုင်းဆောက်တော့လို့ရတဲ့အဆင့်မျိုးဖြစ်ဖို့အတွက်တော့ကျွန်တော်တို့အစိုးရကတည်ဆောက်ပေးဖို့လိုတာပေါ့။
နိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာဒုက္ခသည်တွေလို့ခေါ်ဝေါ်ပြီးအစိုးရကမွတ်စလင်ဒုက္ခသည်တွေလို့တုံ့တုံနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးရခိုင်ပြည်နယ်မြောက်ပိုင်းကလူခွေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့ဆိုပြီးရခိုင်ပြည်နယ်အတွင်းမှာလွတ်လပ်တဲ့စုံစမ်းရေးအဖွဲ့တွေဝင်ရောက်ခွင့်ရဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကတောင်းဆိုနေကြပေမဲ့လို့မြန်မာအစိုးရဘက်ကတော့ညှင်းဆန်ထားပါတယ်ဒီလိုအခြေအနေမှာကုလဘက်ကဘင်္ဂလားဒေ့ရှ်ဘက်ဒိတ်ချောင်သွားသူတွေဒုက္ခသည်စခန်းတွေကိုတွားရောက်တွေ့ဆုံမေးမြန်းပြီးကုလအချက်လက်ရှာဖွေရေးအဖွဲ့ကအစီရင်ခံစာထွက်လာချိန်မှာအခုလိုအစိုးရကိုယ်တိုင်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးစုံစမ်းစစ်ဆေးနေတဲ့အပေါ်မှာတော့အချိန်နောက်ကျနေပြီဖြစ်တယ်ဆိုပြီးဝေဖန်မှုတွေရှိပါတယ်။နောက်ဒီကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေကိုတော့စောင့်ကြည့်ရအောင်မယ်လို့ရခိုင်ရေးလဲလာကဲခတ်နေတဲ့ဒေါက်တာခင်စောဝင်းကပြောပါတယ်
။ချိန်ကတိုင်းမင်းကလည်းအောက်သွားပြီနော်။နောက်ကျသွားတာဘာကြောင့်လဲဆိုတော့တော့တကယ် high level high တွေထက်ကုန်ပြီ။ဘယ်လိုလဲဗျာပြမလို့ဆိုတော့အော်ကျောင်းကျမတို့ဘက်ကလည်းလုပ်ပါတယ်။နောက်ခုကမှလည်းလုပ်ထားတဲ့ဟာပေးချထားတဲ့ဒီပဲခုပဲကတခုလုပ်ပါတယ်ဆိုတော့လုပ်ပြရမှာပေါ့။တကယ်ဘာလို့လဲဆိုတော့ဒီလုပ်ဖို့ solution လုပ်ပေါ့။အဖြေတော့စောင့်ကြည့်မယ်လေ။နော်အဲ့တန်တရားကျိုးလေးတော့သူကပေးပါတယ်။
ကော်မရှင်အဖွဲ့ဟာရခိုင်ခီးစဉ်မစတင်ခင်မနေ့ကြတာပရိနေတို့ကတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဦးစန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ဒုတိယတပ်မတော်ကာကွယ်ဦးစည်းချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။အစိုးရကဖွဲ့စည်းပေးလိုက်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့မှာတော့ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတန်အမတ်ကြီးနဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းပေါင်ပေါက်ခဒေါက်တာအောင်ထွန်းသက်တို့နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ရှင်။